အမေရိကန်ပြည်ထောင်စုအတွင်းမြောက်ချောက်ယောဂါကိုလူမှုကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကျင်းညာကြောင်းကျန်းမာရေးဝန်ကြီးကကြားသာပြည်နေမှာပြောဆိုပါတယ်ဒီလိုဆောင်ရွက်လိုက်တာကြောင့်ယောဂါတိုက်ဖျက်ရေးအတွက်နောက်ထပ်ရန်ပုံငွေနဲ့ဆောင်ရွက်ချက်တွေထပ်ပြီးတိုးလာမယ်လို့လည်းခန့်မှန်းထားကြပါတယ်အမေရိကန်ပြည်ထောင်စုတဝမ်းမှာဗုဒ္ဓဟူးနေ့အထိမြောက်ချောက်ယောဂါဖြစ်ပွားသူက6600အထိရောက်ရှိလာပြီးအခုကျင်းညာချက်ထွက်ပေါ်လာတာဖြစ်ပါတယ်အများစုဖြစ်ပွားသူတွေကတော့အမျိုးသားချင်းလိင်ဆက်ဆံသူတွေမှာဖြစ်ပါတယ်ဒီဗိုင်းရပ်စ်တိုက်ဖျက်ရေးကိုအဆင့်တိုးမြှင့်ဆောင်ရွက်သွားဖို့ပြင်ဆင်ထားကြောင်းနဲ့အမေရိကန်နေအနေနဲ့မြောက်ချောက်ယောဂါကိုအထူးအလေးထားကြဖို့လဲတိုက်တွန်းကြောင်းကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနဝန်ကြီးဆေးဘီယာဘက်ဆေရာကသတင်းစာရှင်းလင်းပွဲမှာပြောပါတယ်အခုလိုကြီးညာလိုက်တာကြောင့်လဲမြောက်ချောက်ဆိုင်ရာအချက်လက်တွေရရှိမှုပိုပြီးတော့တိုးတက်စေရေးအတွက်အထောက်အကူဖြစ်စေမယ်လို့လဲအမေရိကန်ကုဆတ်ယောဂါထင်းချုပ်ကာကွယ်ရေးဌာနရဲ့ညွှန်ကြားရေးမှူးရော့ရှဲလ်ဝလန်စကီကဝန်ကြီးနဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကလည်းမြောက်ကျောက်ယောဂါအရေးအမြင့်ဆုံးသတိပေးချက်အဖြစ်နဲ့နိုင်ငံတကာလူမှုကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေဖြစ်သတ်မှတ်ထားပြီးဖြစ်ပါတယ်ရှင်။